မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေလျော့ပါးစေဖို့ရည်ရွယ်ပြီးဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့ပဲကျင်းပခဲ့ပါတယ်။လူပေါင်း1,000စုဝေးတက်ရောက်ခဲ့တဲ့အခမ်းအနားတွင်မှာတော့ဘာသာပေါင်းစုံကခေါင်းဆောင်တွေငြိမ်းချမ်းရေးနဲ့တင်းမြတ်ရေးအတွက်တိုက်တွန်းပြောဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ရန်ကုန်မြို့ကအောင်ဆန်းကွင်းမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မြန်မာနိုင်ငံတွင်းမှာရှိတဲ့ဘာသာကြီး၅ဘာသာကထင်ကရပုံကိုယ်တွေကငြိမ်းချမ်းရေးဆုတောင်းပွဲမှာငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်အထူးလေးပေးပြောဆိုခဲ့ကြပါတယ်။လူတို့ချင်းစီနေနဲ့နှုတ်ပြားကထွက်တဲ့ငြိမ်းချမ်းရေးကိုတောင်းတနေတဲ့စိတ်မျိုးနဲ့မဟုတ်ဘဲတကယ်လက်တွေ့ငြိမ်းချမ်းကြဖို့ကြီးကြံနေဆိုင်ပေးကြဖို့ငြိမ်းချမ်းစွာတူရှင်တွဲနေဆိုင်ကြဖို့အတွက်အပြောနဲ့သာမဟုတ်ဘဲလက်တွေ့ကြီးကြံနိုင်မှသာငြိမ်းချမ်းမှုအစ်စ်ကိုရနိုင်မယ်လို့အလေးပေးပြောဆိုသွားသူကတော့ရန်ကုန်တိုင်းဒေသကြီးနိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌကမ္ဘာငြိမ်းချမ်းရေးစေတမန်ဆုရဆရာတော်အကမဟာတရမဇောတိကတဇဒေါက်တာဗရဏာကိတ္တပလပ
ါနောက်ဆုံးအနေနဲ့အထူးပြကြလူဒီမှာယနေ့တရားလာကြတဲ့ဘာသာပေါင်းစုမှပုဂ္ဂိုလ်များနိုင်ငံသူနိုင်ငံသားများဆွေတော်မျိုးတော်များရဲ့ခန္ဓာကိုယ်တွေဟာတကိုယ်စီရှိနေကြပြီမလို့စိတ်ဟာတစ်စိတ်ထဲထားမယ်ဆိုလို့ရှိရင်စိတ်ကတော့ငြိမ်းချမ်းသာယာဝါဝေဝတဲ့တစ်စိတ်တဝန်းနဲ့ဥမကွဲတိုင်းမပြည့်ရှိနေဖို့အရေးကြီးပါတယ်ဥပမာနွားနို့နည်းရင်ရောတကယ်သို့ဖြစ်နေရပါမယ်ဘာသာပေါင်းစုံကောင်းဆောင်များတွင်မဟုတ်ပဲနိုင်ငံတော်အစိုးရနှင့်နိုင်ငံသူနိုင်ငံသားကမ္ဘာသူကမ္ဘာသားများကကိုချင်းစာတရားမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခာတရားထားကြမယ်ဆိုရင်တော့ငြိမ်းချမ်းသာယာဝါပြောတဲ့ကမ္ဘာကြီးဧကဖြစ်မှာသိကြပါတယ်
ဒီနိုင်ငံတွင်းမှာနေထိုင်ပြီးဒီနိုင်ငံရဲ့အကျိုးကိုပဲရှေ့ရှုကငြင်းငြင်းစွာတူရှင်တွဲနေထိုင်ရေးကဥတီအာထာလှုပ်ဆောင်တော်ဖို့ပဲစိတ်ပိုင်းပြတ်ထားတယ်လို့ဆိုလာသူကတော့အမန်ရောင်နဲ့ပလီရှေ့ဆောင်ဆရာတော်ဦးကျော်ကျော်ပဲဖြစ်ပါတယ်။သူကတော့ဟိုရင်လိုပဲချစ်ချည်စွာတိမ်တဆင်းအတူနေထိုင်ရေးကိုပြန်လည်တိဆောက်သွားနိုင်ဖို့ကိုဥတီပြီးအခုလိုတိုက်တွန်းခဲ့တာပါ
။ကျွန်တော်များအစ္စလာမ်သာနာဝင်များအနေနဲ့လည်းမြန်မာနိုင်ငံတော်ကြီးခွင့်ပြုတိုးတက်ပြီးတပည့်နိုင်ငံများအလယ်မှာခံများထဲဝါစွာရည်တည်နိုင်ရင်းနဲ့နိုင်ငံကောင်းဆောင်ကြီးများလဲနိုင်ငံတကာမှာမျက်နှာပန်းပွင့်ဂုံစိန်မျက်နာကိုနှလုံးတဲဖို့ထဲကလိုလားကြောင်းတစ္ဆာစကားဒီနေရာကနေကျွန်တော်ဆိုပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူသာသနာပြုဆရာတော်ဒေါက်တာလှထွန်းကတော့ဘယ်ဘာသာကမှမုံတရားပွားဖို့မတိုက်တွန်းတာကြောင့်အမုံတရားကိုဥတီဖြောက်ပြကြဖို့တိုက်တွန်းသွားပါတယ
်ဘုသူပဲဖြစ်ဖြစ်တယောက်နဲ့တယောက်ကိုလေးစားခြင်းဘယ်လိုပဲယုံကြည်ကိုယ်ခွဲကိုယ်ခွဲသူ့ရဲ့စိတ်ချမ်းသာမှုသူ့ရဲ့ကိုယ်အေးချမ်းသာမှုပေါ်မှာမူတည်ပါတယ်အဲဒါကြောင့်ဟိန္ဒူဘာသာအရဘယ်ဘာသာမဆိုအားလုံးကိုညီကိုပမာဆက်ဆံလျက်ယုံကြည်လျက်ရှိပါတယ်
ရန်ကုန်ကက်သလစ်ဂိုင်းကျုပ်သာသနာယဟန်အမတ်ကာရီနယ်ချားလ်စ်မောင်မူကတော့ကမ္ဘာနိုင်ငံတွေမှာမြန်မာနိုင်ငံသားတွေကိုရက်ဆက်သူတွေလို့ပုံဖော်နေတာတွေရှိကြတာမို့မြန်မာနိုင်ငံသားတွေရဲ့စစ်မှန်တဲ့မိသားတရားကိုပြသဖို့လိုနေပြီဖြစ်ကြောင်းတခြားနိုင်ငံတွေကိုလည်းမြန်မာနိုင်ငံပေါ်ဝေဖန်နေတာတွေရပ်ဖို့လည်းတိုက်တွန်းသွားခဲ့ပါတယ
်အချိန်မှာကျွတ်တော့ဟာစီလုံးညှို့ကျဖို့လိုပါပဲတယောက်စီရဲ့ကောင်းဘက်တွေကိုအပြန်အလှန်အတိမပြုဖို့ရန်အတွက်လိုအပ်ပါတယ်ကျွန်တော်တို့မှာကိုပြတနာကိုရှင်းမှု၆မှတ်တဲ့ကိုကျင်တရားနဲ့အစွမ်းအစတွေရှိလေဆိုတာကဘာကြီးကိုသိစေချင်ပါတယ်
။ကွင်စီတေဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကဗရဏနာယကဆရာတော်ကတော့ဘယ်ဘာသာမဆိုငြိမ်းချမ်းရေးကိုဦးတည်နိုင်မှုဦးဆောင်ဆရာတော်တွေကအထူးဂိယုပြုဆုံးမဖို့လိုတယ်လို့တိုက်တွန်းသွားပါတယ
်။မိမိဘာသာသာသနာတိုးတက်ပြန့်ပွားရန်လူမျိုးရေးဘာသာရေးကိုအခြေခံပြီးအမုန်းစကားဆို၍အမုန်းတရားပိုစေရန်အာမခုတ်တင်ပေး
။မနိုင်ငံမှာလူမျိုးရေးဘာသာရေးတိမမှုတွေရော့ပါစေဖို့ရည်ရွယ်ပြီးဒီပွဲကိုလှုပ်ဆောင်ခဲ့တာပါ။ဒီပွဲကိုဘာသာရေး၅ခုကဘာသာဝင်တောင်းချီတက်ရောက်ခဲ့ပါတယ်ခင်ဗျာ။